Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာရှင်2022ခုနှစ်ဧပြီလ5ရက်ဗုဒ္ဓဟူးနေ့ညနေခင်းအတွက် VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတရရထုံးဝင်ပေးနေပါတယ်။ဒီမှာဤတန်းစမှာဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးတော့မှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါဝုဒ်လက်နက်နဲ့တက်ကတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညီကောင်စီမှဒီကနေ့ပဲအရေးပေါ်အစည်းအဝေးတည်းရဲ့ခေါ်ယူကျင်းပနေပါတယ်။မြန်မာကိုရီးယားကဒီကနေ့မှာပဲမစ်ဆိုင်းတုံးတစ်စင်းပြစ်လို့စမ်းသပ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မက်ကင်ဖြူတွေနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကတပ်မတော်ရဲ့တိတ်ခါကိုညွှန်းနှန်းစီတယ်ဆိုပြီးတော့ Rambo 4 Hollywood စကားမှာပါဝင်ခဲ့တဲ့ EBSDF ကောင်းဆောင်တဦးဖြစ်တဲ့ကိုမင်းထီကိုဒီကနေ့မှာမိုးမောက်မြို့နယ်တရားရုံးမှာထပ်ပြီးတော့ရုံးထုတ်လိုက်ပါတယ်။
ကျွန်တော်ဆိုတော့ကျွန်တော်ကဒီမတရားတင်းနဲ့ဆက်သွယ်မှုပေါ့ဗျာ KI ဒေတာမှာနေတယ်ဆိုပြီးမှပြောတယ်နောက်ပြီးတော့ကျွန်တော်တို့ကအဲ့ဒီမှာငွေတွေက NCA လက်စာချုပ်မထိုးခင်ကတည်းကကျွန်တော်တို့ဒေတာမှာ
သူကန်စီခံရတဲ့ချိန်နဲ့ပတ်သက်ပြီးတော့ဒီကနေ့တရားရုံးကိုရုံးထွက်လာတဲ့ကိုမင်းထီကိုကိုသားညုံကဆက်သွယ်မေးမြန်းထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်စီးရဲနိုင်ငံမှာအစိမ့်ငွေဓာတ်ရုပ်ဘုံတွေနဲ့တိုက်ခိုက်မှုကြောင့်ကလင်းငယ်တွေအပါအဝင်ရဲသားတွေတေဆုံးကြတဲ့တဲ့ဆက်ရတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောင်တဲ့တွေကိုကွာဝဲဦးနဲ့မက်ခင်ပြည်ထွေတို့ကကြီးညာပေးပါမယ်ရှင
်။စီးရဲနိုင်ငံအီတလီပြည်နယ်ခန်ရှိကုန်းမြို့မှာလူမျိုးများတည်ဆုံခဲ့တဲ့ဒါဝုဒ်လက်နက်နဲ့တက်ကတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညီကောင်စီမှဒီကနေ့ပဲအရေးပေါ်အစည်းအဝေးတည်းချင်းပနေပါတယ်။ဒါဝုဒ်လက်နက်ကြောင့်တည်ဆုံသူရေထွေးဟာ100လောက်ရှိနေပြီးအစိတ်အသင့်ပြားလာနေသူ350ရောက်ရှိကြောင်းအနောက်နိုင်ငံတွေကအကူအညီပေးရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်။တကယ်ကတည်းကတန်တမာနေနဲ့ဆက်စစ်လေးလာသူတွေကတော့တက်ကတ်မှုအတွက်စီးရဲသမားဘာရှာဆက်ကိုတစ်ဆက်ခနဲ့တက်တည်နေမာမေရုရှားပေါ်အပြစ်ဖို့နေကြတာပါ။ရုရှားနိုင်ငံကတော့တက်ကတ်မှုနဲ့ပတ်သက်မှုမရှိကြောင်းညှင်းဆိုထားပါတယ်။စီးရဲဆွေးရွားကလည်း6နှစ်ကြာပြည့်ရင်းစစ်တွင်အရက်သားတွေပေါ်ဒါဝုဒ်လက်နက်အသုံးပြုတာမျိုးမရှိရဲ့အကြောင်းအချင်းချင်းညှင်းဆိုခဲ့မှုပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနကတော့စီးရဲဆွေးရွားတက်တည်ရဲ့လေကြောင်းထိုးစစ်တွေအတွင်းတဘုံတွေထိ ंच ုပ်ထားတဲ့ဒါဝုဒ်လက်နက်စက်ရုံဒါမှမဟုတ်တူလောင်ထားတဲ့နေရာကိုထိမှန်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပုံရံမင်းကြီးဖရန်စစ်ကတော့လက်ကနိုင်မွေးရမရှိတဲ့တပြတ်မှုဖြစ်နေလေဒီကနေ့ပဲဗာတီကန်မှာပြောဆိုကြတာပါအတိုက်ခံစီးရဲညမောင်းဖွဲ့ကတော့ခါရှေဟုံးမျိုးကစိတ်တန်းဝင်တဲ့တိုက်ခိုက်မှုဟာထိတ်လန့်တုံ့လုံးစရာအဆုလိုက်ပြုံလိုက်တပြတ်မှုတစ်ခုဖြစ်နေရင်းညွှန်းပြောဆိုကြပါတယ်2013ခုနှစ်ကဒမက်စကတ်မြို့တော်နီးအရက်သားတွေရန်နဲ့ချီတိုက်ဆုံမှုမှာစာရင်တာရုတန်းဝေးအတုံးပြုခဲ့ကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေအထောက်အထားတွေတွေ့ရှိခဲ့ရင်ကဆက်လို့ဒီဒီချင်းဟာအဆိုးအဆုံးတိုက်ခိုက်မှုတစ်ခုဖြစ်နေလေအများကရှုမြင်နေကြပါတယ်
ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးရာအကြီးအကဲဖာဒရီကာမိုအရီနီဦးဆောင်ပြီးတော့စီးရီးယားရေးဆွေးနွေးပွဲတစ်ရက်ကို EU ဌာနချုပ်ရှိရာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပနေတဲ့အချိန်မှာပဲအင်္ဂါနေ့ကစီးရီးယားမှာဒီအစိတ်ငွေနဲ့တိုက်ခိုက်တာလို့ယူဆရတဲ့ဆိုရတဲ့တိုက်ခိုက်မှုဖြစ်ခဲ့တာပါတပ်တည်အထောက်အထားတွေအရဒီတိုက်ခိုက်မှုကိုစီးရီးယားသမ္မတဘက်ရှိုင်အာဆက်အစိုးရကလှုပ်ဆောင်တာလို့ဆိုနေပြီးစစ်ပွဲတွေဖြစ်နေတဲ့နိုင်ငံမှာတရားဝင်အစိုးရတစ်ရက်ကအခုလိုလှုပ်ဆောင်နေတယ်လို့ဘယ်လို့မှမထင်ရနိုင်ဘူးလို့ဒီအစည်းအဝေးအစမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကပြောပါတယ်ဒီတော့တွင်းမှာပဲစီးပြားညွန်ပေါင်းဖွဲ့ကလည်းသူတို့အစိုးရာဇဝတ်ကောင်ဘက်ရှောက်အစိုးရရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးပေါ်စီဝေးတရက်ခေါ်ယူဖို့အင်္ဂါနေ့ကတိုက်တွန်းခဲ့ပါတယ်အစိုးရစီလေရင်တွေကနေအစိတ်တက်ငွေပါတဲ့ဒုံးကျည်တွေနဲ့ပြစ်ချခဲ့တာဖြစ်တယ်လို့ဒီဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဖြစ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးစုံစမ်းစစ်ဆေးပေးဖို့နဲ့အပြစ်ရှိသူတွေနဲ့သူတို့ကိုထောက်ခံနေတဲ့သူတွေကိုအေးအေးယူနိုင်အောင်လိုအပ်တာတွေဆောင်ရွက်သွားဖို့လဲစီးရီးယားညွန်ပေါင်းဖွဲ့ကတိုက်တွန်းချပါတယ်။စီးရီးယားမှာအခုလိုဓာတ်ရုပ်လက်နက်သုံးတိုက်ခိုက်မှုကိုအမေရိကန်စုရကလည်းပြင်းပြင်းထန်ထန်ရှုံချပါတယ်။အမျိုးသားအမျိုးသမီးတွေအပါအဝင်ဒီအပြစ်မဲ့ပြည်သူတွေအပေါ်မှာအခုလိုတိုက်ခိုက်တာကိုယဉ်ကျေးတဲ့ကဘာကြီးကဘယ်လိုနည်းနဲ့မှလက်ခံနိုင်မှာမဟုတ်ဘူးလို့သမရအင်ပြီးတော့ပြောခွင့်ရရှောင်းစပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ရှင်။
ရုရှားနိုင်ငံစိတ်ပီတာစပန်မျိုးကလူစီကားအမြောက်ရထားပူလာရုံမှာလူများပြားထိခိုက်ဒိဆုံးခဲ့တဲ့ဘုံခွဲတက်ခတ်မှုဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှာပဲအကျံပဲလူရှားမှုတွေကိုကူညီမှုနဲ့တန်တရားရှိသူအာရှအလယ်ပိုင်းဒေသကလူ6ဦးကိုဖမ်းဆီးလိုက်ကြောင်းရုရှားစုရရဲ့စုံစမ်းစစ်ဆေးကော်မတီကပြောဆိုလိုက်ပါတယ်ဖမ်းဆီးခံရသူတွေကအာရှအလယ်ပိုင်းဒေသနိုင်ငံတွေကဖြစ်ချပြီးအဲဆစ်သူချောက်အဖွဲ့နဲ့တခြားဆွေးရအုပ်စုတွေမှာပူးပေါင်းလူစုတွေကို2015ခုနှစ်ကလေးကစုဆောင်းပေးနေတဲ့သူတွေလို့လည်းဆွတ်ဆွဲထားပါတယ်ဒါပေမဲ့လူ14ယောက်ဒိဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ ရှားသမဏဗလာဒီမီယာပူတင်ကိုဖုံးဆက်စကားပြောပြီးတက်ခတ်မှုကိုတုံ့ပြန်ရမှာအပြေအဝကူညီပေးဖို့ကံလန်ခဲ့ပါတယ်ရုရှားဆွေရတော့တက်ခတ်မှုမှာတည်ဆုံသွားသူတွေအတွက်ဝန်ထမ်းချင်းထိမှတ်ပြီးတုံ့ပြန်ချက်သတ်မှတ်ထားတာပါရုရှားသမဏပူတင်ကလည်းစိန့်ပီတာဆွေမြို့ကတက်ခတ်မှုဖြစ်ခဲ့ရနေရာနီးမှာမင်းညာကအမတ်တရပန်းစည်းချခဲ့ပါတယ်ရုရှားနိုင်ငံသားတွေကတော့တက်ခတ်မှုဖြစ်ခဲ့တဲ
ဲတိုက်ခိုက်တာကြောင့်လူခဏယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီစားသောဆိုင်ဟာပြည်တွင်းလုံခြုံရေးလူငယ်ရေးရာနဲ့အာကစားဆိုင်ရာဝန်ကြီးတွေအလုပ်လုပ်နေတဲ့ရုံးခန်းအဆောက်အဦတွေနားမှာရှိပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဖြစ်နေပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ Al-Qaeda အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်နေတဲ့ Al-Shabaab အဖွဲ့ကတော့အခုလိုတိုက်ခိုက်မှုမျိုးတွေကိုအရင်ကတည်းကလှုပ်ဆောင်နေရှိပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ12.7 kHz 1863ည12.19 kHz 1556စိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်စံညမာဝိုင်းစစ်စင်ရဲ့ပေါ်ထုနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကရေငုံသင်းမော့စကန်တစ်ခုအနီးကနေပြစ်လွှတ်လိုက်တဲ့နောက်ဆုံးအချိန်မစ်ဆိုင်တုံးစမ်းသပ်မှုဟာအမေရိကန်ကလက်အုပ်မှုရယူပြီးတက်ခိုက်မဲ့အနေနဲ့တောင်ကိုရီးယားမှာတက်ဆင်နေတဲ့အမေရိကန်ရဲ့အစ်မြင့်ထက်ဒုံးကွင်းနှုံးစနစ်ကိုတောင်ပြန်နိုင်မှုကြိုးပမ်းတာဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားအရှိကကိုင်းရဲမှာရှိတဲ့တောင်ပိုင်းဟမ်ယုံဒေသကစင်ပေါ်ရေတက်စကန်နီကုန်းပေါ်ကနေပက်ထင်းတက်တုံးတစ်စင်းဒီကနေ့အစောပိုင်းမှာပြုတ်လွက်လာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ကထောက်လန်းသိရှိခဲ့ကြတာပါစံတက်ခဲ့တဲ့တုံးက KN15 အမျိုးအစားတလက်ပစ်ပက်ထင်းတုံးဖြစ်နိုင်တယ်လို့လည်းကနေဦးစစ်စစ်လေးလာချက်တွေကဖော်ပြကြပါတယ်မြောက်အမေရိကလေကြောင်းရန်ကာဝေးတပ်ဖွဲ့ NORAD ကတော့မြောက်ကိုရီးယားကစံတက်ခဲ့တဲ့ပက်ထင်းတုံးဟာမြောက်အမေရိကတိုက်ကိုချင်းချောက်နိုင်တဲ့အန္တရာယ်မရှိကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကပက်ထင်းတက်တုံးတစ်စင်းကိုအရှိကပြင်လည်နဲ့ပြုတ်လုခဲ့ပြီးကီလိုမီတာ60လောက်ထိရရှိခဲ့ကြောင်းလည်းတောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များဘက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါမြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်တုံးစံတက်မှုဟာလောင်စာရေးတုံးပထမမျိုးဆက်ပက်ထင်းတုံးနေစားမပြုတ်လုခင်အချိန်ထိကြိုတင်ထောက်လန်းသိရှိနိုင်မှုခက်ခဲလာတဲ့လောင်စာအခဲသုံးတာလက်ပြည့်အစင်းမြင့်ပက်ထင်းတုံးတွေကိုပြောင်းလဲအသုံးပြုလာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲကြမ်းကျင်သူတွေကရှုမြင်နေကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးမဲ့တရုတ်သမ္မတရှီကျင်းဖင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံမှုမတိုင်ခင်နှစ်ရက်လုံမှာပဲမြောက်ကိုရီးယားကမစ်ဆိုင်တုံးစံတက်မှုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံအရှိပိုင်းမှာအထီးကံဘုံခွဲတိုက်ခိုက်သူတဦးရဲ့ဒီလက်ချက်ကြောင့်မလို့စစ်သားတချို့အပါအဝင်လူ6ဦးထက်မနည်းသေဆုံးသွားပါတယ်။လူတွေထူထပ်တဲ့ပန်ဆက်ပြည်နယ်မြို့တော်လာဟိုမှာတကောင်စင်းကယူနေကြတဲ့တာဝန်ရှိသူတွေလိုက်ပါလာတဲ့ဗန်ကားတစ်စင်းကိုပြစ်မှတ်ထားပြီးတော့ဒီကနေ့တိုက်ခိုက်တာဖြစ်တယ်လို့ဆိုရရရှိတွေကပြောပါတယ်။ပါကစ္စတန်ရုံးမြင့်တန်ကြားတွေမှာတော့ပျက်စီးသွားတဲ့ကားနဲ့ပဝန်ကျင်ကမော်တော်ဆိုင်ကယ်တချို့ထိခိုက်ပျက်စီးနေတဲ့ပုံတွေကိုပြသခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောထားပါတယ်။ဒီတိုက်ခိုက်မှုကြောင့်လူ20လောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပြီးဒီအထဲမှာ3ယောက်ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဒေသဆိုင်ရာကျန်းမာရေးဝန်ကြီးခွာကြာအီမာနာဇီယာကပြောပါတယ်တိုက်ခိုက်သူအဖြစ်တနည်းရှိသူရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေကိုအကျဉ်းဖက်လှူရှာမှုချိန်မိုးရေးဆိုင်ရာတာဝန်ရှိသူတွေကရှာဖွေခဲ့ကြပြီးတော့အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်ပါကစ္စတန်နိုင်ငံမှာ19နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တနိုင်ငံလုံးဆိုင်ရာသံကောင်းစင်းကောက်ယူမှုတွေကိုပြီးခဲ့တဲ့လကပဲစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ဒီလုပ်ငန်းစဉ်ထဲမှာအရက်သားဝန်ထမ်း3,200လောက်နဲ့အတူပါကစ္စတန်စစ်သား2,000ပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒီသံကောင်းစင်းကောက်ယူမှုတွေကိုတော့မေလကုန်မှအဆုံးသတ်မှာပါရှင်။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားတင်းမာမှုတွေရောပေါင်းအောင်လုပ်ဆောင်ရမှာအမေရိကန်ကပုံမှန်တက်ကြွတဲ့အခမ်းကဏ္ဍကနေပါဝင်လာမှာကိုအိန္ဒိယကပယ်ချလိုက်ပါတယ်။ကက်ရှမီးယားနယ်စပ်ဒေသကနှစ်ပေါင်းများစွာတင်းမာမှုတွေပေါ်နိုင်ငံတကာတိုင်းဝန်ကမကြာခဏစိုးရိမ်မှုတွေပြသခဲ့တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနိုင်ငံကြားပရိပကတ်တွေဖြစ်ပေါ်မှာကိုလည်းပူပန်နေကြတာပါ။ဒေါ်ရှာဒေသနှစ်နိုင်ငံကြားတင်းမာမှုတွေရောပါရေးကျူးပန်းမှုတွေမှာအမေရိကန်ကဂျောင်းဝင်ကူညီနိုင်တဲ့နည်းလမ်းတွေကိုရှာဖွေသွားမယ်ကြောင်းကတော့ကဆိုင်အမေရိကန်သမ္မတကြီးနီကီဟယ်လီကဒီဇင်ဘာဆော်ဝဲမှာပြောဆိုခဲ့ပြီးနောက်အိန္ဒိယနိုင်ငံဘက်ကခက်ပြက်ပြက်တုံ့ပြန်ခဲ့တာလည်းဖြစ်ပါတယ်။အ အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးပေါ်စိုးရိမ်မှုတွေကိုပြောဆိုခဲ့တဲ့တမ်မချီဟာလီကတော့တင်းမာမှုတွေရှောက်ချပြီးပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုတမတ်တော်နဲ့ထွန်းအစိုးရအနေနဲ့မြင်တွေ့လို့ရတဲ့အကြောင်းပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံကြားဦးကြီးဌာနကတော့အချင်းဖက်ဝါဒကင်းရှင်းနိုင်ငံကြားဖြေရှင်းရမယ့်ကိစ္စတွေနဲ့ပတ်သက်လို့အိန္ဒိယဆိုရရည်တည်ချက်ဟာအပြောင်းအလဲမရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါ။ဒီစာမျက်မှောက်သာမကတခြားဒေသတွေရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါချိန်ချောင်နေစေဖြစ်တဲ့ပါကစ္စတန်နိုင်ငံကအချင်းဖက်ဝါဒပြန့်နှံ့မှုတွေကိုရင်ဆိုင်ဖြေရှင်းမှုနိုင်ငံတကာတိုင်းဝိုင်းအနေနဲ့စိတ်တရဖန်တီးဖို့လည်းအိန္ဒိယဆိုရကတိုက်တွန်းခဲ့ပါတယ်
အလုတ်ခွင့်အတွင်းခွဲခြားဆက်ဆံမှုတွေကိုတားမင်းနဲ့အထင်ကရပြည်သူ့ခွင့်ရေးဥပဒေအောက်မှာလိင်လူဆောင်မဲ့သူတွေနဲ့လိင်ငါပြောင်းထားတဲ့အမျိုးသားမျိုးသမီးတွေအားလုံးအကာအကွယ်ရပိုင်ခွင့်ရှိရမယ်လို့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။ရှီကာဂိုအခြေစိုက်အမှတ်9ယူကန်တရားရုံးမှာထောက်ခံမဲ့ရှင့်မဲ့ကန့်ကွက်မဲ့၃မဲနဲ့အင်္ဂါနေ့တုန်းကမဲခွဲဆုံးဖြတ်လိုက်တာဖြစ်ပြီးတော့ပြည်ထောင်စုတရားရုံးတစ်ခုကနေအခုလိုဆုံးဖြတ်ချက်မျိုးချမှတ်တာကတော့ဒါပထမဆုံးအကြိမ်ပါ။အင်ဒီယားနာပြည်နယ်ကဒေတာကောလိပ်ကျောင်းတစ်ခုမှာနီးပြလှုပ်လှုပ်နေတဲ့ရောက်ကစားတူဖြစ်တဲ့ Kimberly Hively ကသူဟာရောက်ကစားဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရပြီးအချိန်ပြည့်ဝင်တဲ့တူဖြစ်နေခက်အမခံရဘူးလို့ဆိုပြီးတော့တရားစွဲဆိုတိုင်တန်းကြရကနေအခုနောက်ဆုံးပြည်ထောင်စုတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာတာပါအစောပိုင်းယူကန်တရားရုံးနေတော့မှာတော့ဒီ1964ခုနှစ်ပြည်သူ့ခွင့်ရေးအဥပဒေကိုကိုးကားပြီးအလုတ်ခွင့်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့လူမျိုးအသားအရာကိုမွေးဖွားရာနိုင်ငံခြားမှမခွဲခြားရဘူးလို့သာဆုံးဖြတ်ချက်တွေမှာဖော်ပြခဲ့ပြီးလိင်ပိုင်းဆိုင်ရာအရာကိုစိတ်ကြရွေးချယ်ခံထားရသူတွေကိုဒီထဲမှာထည့်သွင်းဖို့ပြမချပါဘူးရှင
်ကွာလုံးနမကင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ရိုဟင်ဂျာဆိုသူတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်အိန္ဒိယနိုင်ငံအတွင်းမှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာလို့ဆိုသူတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့တရားဝင်အကြောင်းကြားစာကိုဒီကနေ့ချီလက်ခံရရှိထားတာမရှိသေးတဲ့အကြောင်းကိုမြန်မာနိုင်ငံကြားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောလိုက်ပါတယ်။အကြောင်းကြားစာရလာမယ်ဆိုရင်လည်းတရားဝင်လုံထုံးလုံနေအတိုင်းစီစစ်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးပြီးမြန်မာပြည်ကိုပြန်ပို့ဖို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနအစည်းအဝေးမှာဆွေးနွေးနေကြောင်းနဲ့လောလောဆယ်အိန္ဒိယနိုင်ငံမှာဝင်ရောက်နေသူ4000လောက်ရှိကြောင်းပြီးခဲ့တဲ့ရက်တွေကအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားတာပါဒီလိုရောက်ရှိနေသူတွေဟာဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်မှာ1000လောက်နဲ့ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူ1000ခွဲနီးပါးလောက်ရှိကြောင်းလည်းဖော်ပြပါတယ်ဒီလိုတရားမဝင်ဝင်ရောက်နေသူတွေပြန်ပို့မယ်ဆိုတာနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံဘက်ကတရားဝင်အကြောင်းကြားထားတာဒီကနေ့အထိမသိရသေးကြောင်းမြန်မာနိုင်ငံဂျာယေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာက VOA ကိုအခုလိုပြောပါတယ
်ဒီနေ့အကြောင်းကြားလို့တတိယအချိန်ကျွန်တော်သဘောတော့ရောက်မလာတော့သေးဘူးဆိုတော့သင်ငယ်သင်ငယ်တာတာတွေရနေပြီးတော့သူတို့စီစစ်တာပေါ့လေပြောရမယ်ဆိုဒီနေ့ဒီချိန်ကတည်းကကျွန်တော်အမခသေးလို့ပြောနေကြပါ
တရားဝင်အကြောင်းကြားစာရရင်တော့လုံထုံးလုံကြီးအတိုင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဦးကျော်စရာကပြောပါတယ်
ဖြစ်ပေါ်လို့လေဒါကသက်သက်အင်ဂျင်နဂါနဲ့ညှိညှိပြီးတော့သွားစစ်တဲ့အခါကျတော့တို့ကလည်းတီးနေပေါ့စစ်ပြီးတဲ့အခါကျမှဒီဘက်မှာဟိုတို့လာဘကောင်ပြန်ပို့လာဘကနေပြီးစင်ငယ်စစ်ပြီးတဲ့အခါကျမှဟုတ်တယ်ဒီလူတွေမှာတော့ဒီလိုတော့ခုနိုင်ငံမှာနေခဲ့တဲ့ထောက်ထားတဲ့လူတွေဖြစ်တယ်ဆိုရင်တော့ခုနိုင်ငံမှာနေခဲ့တဲ့ထောက်ထားခိုင်မှဒီကနေ့တော့ပြန်လက်ခံပါပေါ့
အိန္ဒိယမြန်မာနယ်စပ်ကမြန်မာဒုက္ခသည်စခန်းတစ်ခုရဲ့တာဝန်ခံဟောင်းကိုနေမျိုးကသူတို့စီကိုမြန်မာနိုင်ငံကဆိုပြီးတော့အိန္ဒိယအာဏာပိုင်တွေကလာရောက်ပို့ဆောင်သူတွေရှိခဲ့ဘူးကြောင့်အခုလိုပြောပါတယ
်သူတို့ဖမ်းမိသွားတာမိုးလေးမျိုးမှာသူတို့ဘယ်ရလာလဲဆိုမြန်မာပြည်ဘက်ကနေပြီးတော့ကူးလာတာပေါ့နော်အာသူတို့ကူးလာပြီးတော့အိန္ဒိယမှာခြားနိုင်ငံဝင်လာတဲ့နိုင်ငံသားခိုးဝင်ပုံမှန်နဲ့ဖောင်းနေထည့်ထားတာပေါ့လေဒါတံပြေးပြီးပြန်လွတ်ပေးမယ်ဆိုတော့သူတို့လာတာဘယ်ရလာလဲဆိုမိုးလေးမြတ်လာဆိုဗမာပြည်ဘက်ပြန်ပေါ်ဗမာပြည်ရဲ့လက်ဒီဥစ္စာကိုညင်းနေပေါ့နော်ညင်းတဲ့အခါကျတော့ကျွန်တော်တို့စက္ကန့်မှာထားလို့ရမရအိန္ဒိယရပိုင်းလာပြောတယ်ဒီအိန္ဒိယဆိုရလာပြီးတရားဝင်လာပို့တဲ့အချိန်မှာတော့14ရောက်ရှိရတယ်ဗမာလူကသူတို့ပြောတာတွေကဟိုတက်တက်ကျွမ်းကျွမ်းနဲ့ပြောတဲ့ဟာမျိုးလုံးဝမရှိဘူးဥပမာနေရလိမ့်စာမင်းတော့သူတို့ဘူးကြီးတော်မောင်းတော့ပေါ့နော်အဲ့လိုမျိုးဟာမျိုးတွေပြောတယ်သူတို့ဖေမီနာမည်တွေပြောတယ်ပေါ့လေသူတို့အားလုံးကတော့ဒီအစ္စလမ်ဘာသာဝင်ရဲ့နာမည်ပဲပေါ့နော
်ဒီလိုပို့ဆောင်တာဟာ2012ခုနှစ်ကဖြစ်ပြီးအဲ့ဒီလူတွေကိုတီးခြားထားခဲ့ရကနောက်ပိုင်းမှာအိန္ဒိယအာဏာပိုင်တွေကအိန္ဒိယမြန်မာနယ်စပ်မိုးရီမြို့ကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ပြောပါတယ်မိုးရီကနေနယူးဒေလီကိုတွားရောက်ပြီး UNHCR မှာဒုက္ခသည်အဖြစ်ရှောက်ထားသူတွေကိုလည်းတွေးဆောင်ခဲ့ဘူးကြောင့်ကိုနေမျိုးကပြောပါတယ် တတင်းတွေထဲမှာဖော်ပြထားတဲ့ရိုဟင်ဂျာဒုက္ခတွေတထောင်ကျော်လောက်ဆိုတဲ့အရေးအတွက်ဟာဟုတ်ချက်မှဟုတ်မယ်လို့နယူးဒေလီမြို့မှာလက်ရှိနေထိုင်နေတဲ့ UNHCR အသိအမှတ်ပြုမြန်မာဒုက္ခတွေတူကပြောပြီးများတာတော့တော်တော်များတယ်လို့ပြောပါတယ
်။အိန္ဒိယဆိုရတော့ဗျာအရင်ကတော့လက်မခံရနေပြီးတော့အိန္ဒိယဘူအဆိုးရနဲ့ပြည်ကြီးတွေနဲ့ဘယ်လိုနားလည်မှုရသွားတာမသိဘူး။နောက်ပိုင်းသူတို့လက်ခံရင်တော့အဲ့ပြုံပြီးတော့အများကြီးရောက်သွားပြီးတော့အဲ့ကျွန်တော်တို့ရှိတဲ့ရှိပုံကြီးတွေများတော့တယ
်။ဒီကရင်နှစ်အော်တိုဘာလအတွင်းကစခိုင်းပြည်နယ်မောင်းတော်ဒေသအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6000လောက်ထွက်ပြေးခိုလုံနေကြောင်းလဲ UNHCR ကသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့ ABSDF ကောင်ဆောင်ကိုမင်းချစ်ကိုဒီကနေ့ရုံးထုတ်တဲ့အကြောင်းကိုဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကမြန်မာပြည်နောက်ပိုင်းကနေရာတစ်ခုမှာဖမ်းဆီးခံခဲ့ရတဲ့ ABSDF ကောင်ဆောင်တဦးဖြစ်တဲ့ကိုမင်းချစ်ကိုဒီကနေ့မုံမောင်မြို့နယ်တရားရုံးမှာရုံးထုတ်ကြားနာစစ်ဆေးပါတယ်။ဒီကနေ့ရုံးထုတ်စင်မှာတော့ကိုမင်းချစ်ဟာဟောလိဝုဒ်မင်းသားစားလုံးရိုက်ကူးတဲ့ Rambo 4ရုပ်ရှင်ကားမှာမြန်မာစစ်တပ်စစ်ဗိုလ်တအုပ်ဖြစ်ပါဝင်ခဲ့ပြီးတော့ဒီစကားဆိုလို့ရှိရင်တက်မရော်ကိုတိတ်ခါညှို့နှံစေတဲ့ရုပ်ရှင်စကားဖြစ်တယ်လို့တက်မရော်ဘက်ကရရှိတအုပ်ကတရားရုံးမှာထွက်ဆိုထားပါတယ်။သူဖမ်းဆီးခံရတဲ့ချိန်လေးနဲ့ပတ်သက်ပြီးတော့ဒီကနေ့တရားရုံးကိုရုံးထွက်လာတဲ့ကိုမင်းချစ်ကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုမင်းချစ်အကူလက်ရှိသူတို့ဘလို့ဘယ်ဥပဒေပုံမှန်နဲ့တရားစွဲထားလဲခင်ဗျာ။ဘာတွေစွဲချက်တင်ထားလဲ။
ကျွန်တော်ဆိုတော့ကျွန်တော်ကဒီမတရားတင်တဲ့ဆက်သွယ်မှုပေါ့ဗျာ KI ဒေတာမှာနေတယ်ဆိုပြီးမှပြောတယ်နောက်ပြီးတော့ကျွန်တော်တို့ကအဲ့ဒီမှာငွေတွေက NCA လက်စာချုပ်မထိုးခင်ကတည်းကကျွန်တော်တို့ဒေတာမှာနေတယ်ဆိုတာကိုကျွန်တော်ပြောပြထားတယ်သူတို့ကတော့ဒီအောက်ချိန်မှာတချို့ပြောတာကတော့အထက်နဲ့ညှိပါပေါ့အထက်နဲ့ညှိတယ်ဆိုတော့အထက်မှာလည်းကျွန်တော်တို့သွားဆွေးနွေးတော့သူတို့ကလည်းဥပဒေလမ်းကြောင်းတိုင်းပဲသွားပါဆိုပြီးမှအဲ့ဒီဥပဒေပြန်ပြောတော့အဲ့ဒီမှာဒီမဲ့လဲနေတာပေါ့ဗျာ
အခုကကိုမင်းတီကိုစဖမ်းတဲ့အချိန်မှာသူတို့ကအဓိကဘာဘလို့စဖမ်းတာလဲတင်ပေးချက်လားဒါမှမဟုတ်ရှင်လမ်းမှာမတင်ကားလို့ဖမ်းတာလားဘလို့ပုံစံနဲ့ဖမ်းတယ်လို့ယူဆလဲ
ဒီတက်မတော်ကသူတို့ကိုတင်မပို့ဘူးပေါ့နေတဲ့ခါမှာကျွန်တော်တော့ညဉ့်ညံ့ကြီးဖွဲ့ပြပါ EBS ရဲ့ကပါကျွန်တော်ပြောတယ်ဒီဆိုတာသူတို့ကဒီ UPDJC လို့မျိုးပေါ့ဗျာညဉ့်ညံ့ကြီးပြီးလို့ကျင်းပါကြီးကော်မတီရထောက်ခံစာပါလားလို့မေးတယ်ကျွန်တော်ပြောအဲ့ဒါမပါဘူးလို့ပြီးလည်းမပြီးဘူးလို့ထုံးစံလည်းမရှိဘူး
ကိုမင်းတီကိုစဖန်တာရဲရဖန်တာလားစစ်တပ်ကဖန်တာလား
စစ်တပ်ကဗျစစ်တပ်က
နောက်တစ်ခုကကိုကျွန်တော်တို့ကြားနေရလို့ကိုမင်းတီကဒီ Rambo ရုပ်ရှင်ကားမှာလဲမြန်မာစစ်ဗိုလ်တူအနေနဲ့တရုတ်ဆောင်ခဲ့ပြီးတော့အဲ့ဒါနဲ့ပတ်သက်လို့ရေးယူမယ်လို့ဘာလို့လဲပြောနေတန်ကြားလို့
သူကတော့အမှဖမ်းပြီးတဲ့နောက်ပိုင်းကျတော့အာဒါနာမည်ကြီးပဲဒီပုဂ္ဂိုလ်ကဘာညာဆိုပြီးမှလက်ထိတ်ခတ်ပြီးတဲ့အချိန်မှာကျွန်တော်ရှီကလက်ကအမှသားပဲပဲကြည့်နေတာသူကအဲ့ဒီမျိုးပြောတယ်ဆိုတော့ငိုရီကသူကတည်ပြီးသားဖြစ်နေတယ်ဟိုတစ်ခေါက်ကလည်းကျွန်တော်မြစ်ကြီးနာသွားတော့ကလည်းသူတို့အဲ့လိုမျိုးပေါ့ဗျာကျွန်တော်တော့ဒီ ready ကိုသိလာစီဒီနဲ့ပုံမရှိဘူးပြန်ခိုင်းတာမျိုးတွေဖြစ်တယ်လေ
အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကိုမင်းထေကိုတက်ကနေပြီးတော့ဒီ Rambo ကားနဲ့ပတ်သက်လို့ဇုံတရားဗာများပြောတာဆိုတာရှိပါလေ
အခုကတရားရုံးမှာဟိုတရက်ကအဒီထွက်ချက်မှာပဲကျွန်တော်ခန်းတဲ့ဘူးကြီးနေလင်းထိုက်ကတမရိုကိုသိခါညွှန်းလာကြတယ်ဇာကားမှာစာလုံးနဲ့ဝင်ရိုက်တဲ့အတွက်ဆိုတာမျိုးလည်းသူကပြောသွားတယ်ဒါသူကပုဂ္ဂိုလ်ကြီးဆောင်ဆက်ချက်လို့ဆိုထင်ပါတယ
်တကယ်တမ်းကပြောမယ်ဆိုရင်ကိုမင်းထေတို့ EBS က NCA လက်မှတ်ထိုးထားတဲ့ဖွဲ့စည်းပါဒါပေမဲ့ခုနပြောလို့ပေါ့အခုတက်မရော်ဘက်ကပြောနေတာဥပဒေကြောင်းအရရင်ဆိုင်မှာဆိုတာဘယ်လိုပုံစံရင်ဆိုင်ရမှာလဲ
အခုကသူတို့ကကျွန်တော်ကိုပြန်ဆွဲတာက EBSD ရဲ့အနေနဲ့ပြန်မဟုတ်ဘဲနဲ့ KIA ပေါ့ဗျာ KIA နဲ့ဆက်သွယ်တယ်ပေါ့ KIA ကသူတို့ကအကြမ်းဖက်တောင်းကျမ်းသူလို့သတ်မှတ်ထားတယ်လို့ကျွန်တော်သူတို့ကတက်မရော်ကပြောတယ်ဆိုတော့အခုကကျွန်တော် KIA ရဲ့အလုပ်ကိုတာဝန်ယူလှုပ်ဆောင်နေ KIA နဲ့မိမနေတယ်ဆိုပြီးမှအဲ့ဒီမျိုးပေါ့စက်ကွန်တစ်အရာမြောက်တယ်ဆိုပြီး KIA နဲ့ဆွဲပြီးမှဟိုအဖက်ကနေစလုပ်ပြီးမှဆွဲထားတာကျွန်တော်
အဲ့တော့ကိုမင်းတီတို့ကပြောမယ်ဆိုရင် ABSDF ကတိုင်းသားနေမြေတွေမှာခြေချိုက်ပြီးတော့နေရတယ် KNSU KNU နေမြေမှာပေါ့ KTChin ဆိုလည်း KIA နေမြေမှာအဲ့တော့ဒီလိုမျိုးလုပ်နေမယ်ဆိုလို့ရှိရင်ကိုမင်းတီတို့ ABS ရဲ့တခြားလှုပ်ရှားသွားလာမှုတွေအတွက်အထိခက်မဖြစ်နိုင်ဘူးလားအဲ့ကိစ္စကိုမပြောဘူးလား
ဆိုတော့ကျွန်တော်ထင်ပါတယ်အခုကတော့စစ်စင်ရေးနေမြေတွေမှာသွားရင်ဆိုတော့ဟိုတရက်ကပဲကျွန်တော်ကိုဖမ်းတဲ့ခိတ်မှာပဲကျွန်တော်တို့ဥက္ကဋ္ဌကုတံငယ်တို့ကိုမတွားခိုင်းဘူးပြန်ခောက်ခိုင်းတယ်မန္တလေးကနေပြန်လှည့်သွားတာဆိုရှိတယ်ဆိုတော့အဲကျွန်တော်တို့ NG လက်မှတ်ထိုးစားဆိုလဲအခုကလွတ်လွတ်လပ်လပ်တော့လာဖို့မရှိဘူးပေါ့ဗျာဒီအတွင်းကူပြောင်းရေးကာလမှာကျွန်တော်တို့ကလည်းမထိခိုက်အောင်တော့အတတ်နိုင်ဆုံးစိတ်ရှိတဲ့ကြီးခံမှာပါပဲအတတ်နိုင်ဆုံးတော့ကျူးသွားကျူးစားသွားမှာလို့ယူဆတာပေါ့နော်အဲ့တော့ဘာပဲပြောကျွန်တော်ထင်ပါတယ်တချို့အခုတစ်တည်းမဖြစ်အောင်တော့အဲကျွန်တော်တို့လည်းကျူးစားနေတယ်ပေါ့ဗျာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတဲ့ကိစ္စတွေတန်လျာကြီးတဲ့ကိစ္စတွေဟာဟိုနည်းနည်းတော့ခက်ခဲတာပေါ့ဒါမှမဟုတ်ကျွန်တော်တို့ဆက်ပြီးသွားရမှာပဲကျွန်တော်တို့မှရွေးချယ်စရာလမ်းမရှိဘူးကျွန်တော်တို့ငင်းငယ်ကြီးလုပ်ငန်းတွေဒီကျွန်တော်တို့ဆက်တိုးလုပ်ပြီးမှပဲဆက်သွားရမှာလမ်းမရှိတော့ကျွန်တော်တို့အဲ့လိုနေတာ
ဟုတ်ကဲ့ကိုမင်းတီကျေးဇူးအများကြီးတင်ပါ
မြန်မာဆိုရနဲ့ပြစ်ခတ်ရဆဲရေးလက်မှတ်ရေးထူထားတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟုကော်မတီဝင်မြောက်ပိုင်းဒေသခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းချေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းမှာမြောက်ပိုင်းဗမော်လွိုက်ကျဲကားလမ်းပေါ်မှာတိန်လုံဂိတ်မှာဖမ်းဆီးခံရပြီးတော့လက်ရှိဗမော်ကျင်းထောင်မှာချုံနောင်ခံထားရတာဖြစ်ပါတယ်။ကိုသားညုံဆက်တဲ့မေးမြန်းထားတာပါ။အခုတစ်ခါမှာတော့စီးရဲနိုင်ငံကအရက်သားတွေအများပြားကိုတေစီခဲ့တဲ့ဓာတ်တိုက်ခိုက်မှုအကြောင်းကိုတင်ဆက်ပေးကြပါမယ်။စီးရဲဆိုရကအစ်တလစ်မျိုးကအရက်သားတွေကိုအစိမ့်ငွေလိုမတင်ငါရတဲ့ဓာတ်လက်နက်တွေနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့ရတဲ့ပတ်သက်ပြီးတော့အင်ဗီရောကပြစ်တင်ရှုံချလိုက်ပါတယ်။2013ခုနှစ်နှောင်းပိုင်းစီးရဲနိုင်ငံမှာဓာတ်လက်နက်နဲ့တိုက်ခိုက်မှုတွေနဲ့မှာဒီတိုက်ခိုက်မှုဟာအရက်သား100နီးပါးသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တဲ့အတွက်အသေးပြောက်အများဆုံးဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းကသမရဘာရှာအယ်အာဆတ်အနေနဲ့စီးရဲမှာတူလောင်ထားတဲ့ဓာတ်လက်နက်တွေကိုဆွတ်လွတ်ဖို့ဖိအားပေးနေကြပါတယ်။အရှိလေပိုင်းဒေသအရေးအားအမေရိကန်ကျွမ်းကျင်သူကတော့သမရအဆက်ရဲ့အခုနောက်ဆုံးဓာတ်လက်နက်အုံဖြူတိုက်ဆိုင်တာဟာစီးပြအနေနဲ့ရင်ဆိုင်ရမယ့်အကျိုးဆက်တွေကိုဂရုမစိုက်ဘူးဆိုတဲ့လက္ခဏာပြသတာပဲဖြစ်တယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတောက်ဇလာတီစာဟော့စ်ကသတင်းပေးပို့ထားတာကိုဒေါခင်ဆိုဝင်းကပြောပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။စီးရဲအစိုးရကအရက်သားတွေကိုဓာတ်လက်နက်နဲ့တိုက်ခိုက်တာဟာပြစ်တင်ရှုံချတိုက်တဲ့လုပ်ရဖြစ်တာကြောင့်သမရအင်ဂျူရောကအင်္ဂါနေ့ကရှုံချလိုက်တယ်လို့ပြောဆိုလိုက်ပါတယ်။ယင်ကြီးတဲ့ကဘာကြီးအနေနဲ့ဒီလိုရုံမာတဲ့လုပ်ရကိုလျှစ်လျူမရှုသင့်ဘူးလို့လည်းပြောဆိုလိုက်ပါတယ်။အင်ဂျူရောပြောပြတာပုတ်ကိုရှွန်စပိုင်ဆာကတော့သမရဒေါ်နယ်ထရန့်ရဲ့ထုတ်ပြန်ချက်ကိုဖတ်ပြတဲ့နေရာမှာဒီတိုက်ခိုက်မှုဖြစ်ရတာဟာအရင်အမေရိကန်အစိုးရကစီးရီးယားရေးကိုပြော့ညံ့စွာကင်တွယ်မှုကြောင့်လို့အပြစ်တင်လိုက်ပါတယ်။
President Obama said in 2012
ခုနှစ်တုန်းကသမ္မတ Obama ပြောခဲ့မှုပါတယ်ဓာတ်လက်နဲ့မသုံးပါဘူးဆိုတဲ့အနည်းအောင်မြင် red line စီးကျော်ရင် तू အရေးယူဖို့လုပ်မယ်လို့ तू ပြောခဲ့ပေမဲ့ဘာမှမလုပ်ခဲ့ဘူးလေ
2013ခုနှစ်တုန်းကစီးရီးယားနိုင်ငံမှာသမ္မတအာဆတ်ကဓာတ်လက်နဲ့အုံပြူတိုက်ခိုက်ခဲ့တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကစိတ်ပျက်ခဲ့ကြပါတယ်အဲ့ဒီအချိန်တုန်းက American ပြည်ထောင်စုအနေနဲ့စီးရီးယားမှာပါဝင်ပတ်သက်ခြင်းဖြင့်ဘာအကျိုးမျက်မှမရရှိနိုင်တာကြောင့်သမ္မတအိုဘားမားအနေနဲ့စီးရီးယားကိုဘလို့မှအရေးယူတာမျိုးမလုပ်ဖို့အတွက်ဒေါ်နယ်ထရမ့်ကတိုက်တွန်းခဲ့ဘူးတယ်လို့ Brookings သုတေသနဌာနကစတီဗန်ဟိုက်ဒါမန်ကထောက်ပြလိုက်ပါတယ်
So to now blame the Democrats
ခုတော့ Democrat တွေကိုအပြစ်တင်ပြီးသူတို့ကိုယ်တိုင်ကြတော့အရေးယူဖို့ညှင်းဆန်နေတဲ့သမ္မတ Trump ဆိုရရဲ့လုပ်ရက်ကိုတွေ့ရတော့တိတ်ကိုသူတော်ကောင်းအယောင်ဆောင်နိုင်တာပဲလို့ပြောရမှာပေါ့ဗျာ
အင်္ဂါနေ့ကတိုက်ခိုက်မှုကိုစီးရီးယားဆိုရကစီစဉ်ခဲ့တယ်ဆိုတာကတော့ရှင်းပါတယ်လို့အရှိလေပိုင်းဒေတာရေးရာကျွမ်းကျင်သူ Steven Heidemann က Skype ကတဆင့် VOA ကိုပြောဆိုလိုက်တာပါ
I think it's partly because they expect
ဒီတစ်ပိုင်းအပြင်တော့သူတို့ကရုရှားရဲ့ထောက်ခံမှုကိုမျှော်လင့်နေကြတာပါဒီလိုမျိုးဓာတ်လက်နက်တွေတုံးရင်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရနိုင်ပေမဲ့အရေးယူဖို့တာဝန်ခံမဲ့ရန်နေရာစနစ်ကအခုအပြော့သွားပြီလို့သူတို့ခံစားနေကြတာကလည်းဒီစိတ်တစ်ပိုင်းပါတာပေါ့ဗျာနောက်တစ်ခုကတော့သူတို့မြေပြင်အနေထားမှာလည်းနိုင်အောင်တိုက်နိုင်ခဲ့တယ်ဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရတာကိုလည်းသူတို့သဘောကျနေတာပါမှာပါ
စီးရီးယားအစိုးရရဲ့ကုတ်ပြည်သူလူထုအပေါ်စစ်ရာဇဝတ်မှုကျူးလွန်တာကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အရေးယူဖို့မဲခွဲရပါလိမ့်မယ်လို့ဟိုက်ဒမန်ကထောက်ပြပါတယ်။တကယ်လို့ရုရှားဒါမှမဟုတ်တခြားလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကသာဗီဒီယိုအာဏာသုံးပယ်ချခဲ့မယ်ဆိုရင်အဲ့ဒီနိုင်ငံတွေဟာလည်းရာဇဝတ်မှုမှာပူးပေါင်းကြံစည်သူတွေဖြစ်သွားပါလိမ့်မယ်လို့လည်းဆိုပါတယ်။ရုရှားကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့လုံးဝညင်းဆိုထားပါတယ်။Amnesty International လူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ရဲ့အရှိလေပိုင်းဒေသရေးရာတာဝန်ခံဆမာဟာဒစ်ကတော့ပူပေါင်းကြံစည်သူတွေအားလုံးမှာတာဝန်ရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။ It's important to note as well that there have been other
လူငယ်တွေအတွက်မှာအစိုးရကရောအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါဓာတ်လက်နက်တွေတုံးနေကြတယ်ဆိုတာကိုသတိထားကြဖို့အရေးကြီးပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကအတည်ပြုထားတဲ့နှစ်တွေနဲ့ချီကြားခဲ့ပါပြီ။ဒါပေမဲ့ဒီနေ့ထိဘသူကမှတရားဥပဒေအရအရေးယူတာမရှိသေးပါဘူး
။အင်္ဂါနေ့ကတိုက်ခိုက်မှုဟာ2013ခုနှစ်နောက်ပိုင်းအသေးအပြောက်အများဆုံးတိုက်ခိုက်မှုဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုနေကြကြောင်းပါရှင်
။ဒေါက်ခင်ဆိုဝင်းတင်ဆက်ထားတာပါ။ VOA ကနေဗရူနီညနေကင်းစီးရီးနေကိုဆက်ပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့တကြံအကျိုတီးလက်ဆောင်အနေနဲ့ Alex ဒီဆိုထားတဲ့တကြံညနေတီးသင်းကိုနားဆင်ကြအောင်ပါရှင်။
Thank you.
ဒါရှင်နေလေး view ရဲ့တကြံကျူတိလဆောင်ကိုအညတလာနိုင်မယ်လို့မျှော်လင့်ပါတယ်။မကြခင်မှာတင်ဆက်ပေးမယ့် view American တန်ည9:00နာရီအထိစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ်။ view ကနေဗုဒ္ဓနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကြောင်းလင်းဦးကကြီးနာပေးပါမယ်ရှင်။
စီးရနိုင်ငံအက်တလစ်ပြည်နယ်ခန်းရှိတ်ကောင်းမြို့မှာလူမျိုးများတည်ဆုံခဲ့တဲ့ဓာတ်ရုပ်လက်နက်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကနေ့ပဲအရေးပေါ်အစည်းအဝေးကျင်းပနေပါတယ်။ဓာတ်ရုပ်လက်နက်ကြောင့်တည်ဆုံသူရေထွက်100လောက်ရှိနေပြီးအစိတ်အပြင်းပြန်လာနေသူ350ရာရှိကြောင်းအနောက်နိုင်ငံတွေကအကူအညီပေးရေးဖွဲ့စည်းတွေကပြောဆိုကြပါတယ်။အကဲခတ်တွေတန်တမာနေနဲ့ဆက်စစ်လေးလာသူတွေကတော့တိုက်ခိုက်မှုတွေစီးရသမရန်ဘာချဲအဆက်ကိုတစ္ဆာခန္ဓာတက်တင်နဲ့မဟာမိတ်ရုရှားပေါ်အပြစ်ဖို့နေကြတာပါ။မြောက်ကိုရီးယားကရင်ငုံသင်္ဘောစကန်တစ်ခုအနီးကနေပြစ်လွတ်လိုက်တဲ့နောက်ဆုံးအချိန်မစ်ဆိုင်းတုံးဆန်းသတ်မှုဟာအမေရိကန်ကလက်ဦးမှုရယူပြီးတိုက်ခိုက်မဲ့အန္တရာယ်နဲ့တောင်ကိုရီးယားမှာတက်ဆင်နေတဲ့အမေရိကန်ရဲ့အစိုးရထက်တုံးခွေးတုံးစနစ်ကိုတံပြန်နိုင်မှုကျိုးပန်းနေတာဖြစ်နေတယ်လို့ခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးမဲ့တရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့တွေ့ဆုံမှုမတိုင်ခင်နှစ်ရက်လိုမှာပဲမြောက်ကိုရီးယားကမစ်ဆိုင်းတုံးဆန်းသတ်မှုလုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရှိဟိုင်းမှာအထက်ကံဘုံပေါက်ခွဲသူတို့ရဲ့တိုက်ခိုက်မှုကြောင့်စစ်သားတချို့ပါဝင်လူ6ဦးတံမဲသေဆုံးသွားပါတယ်။လူနေထူထပ်တဲ့ပချဲမျိုးပြည်နယ်မြို့တော်လာအုံးမှာသံကောင်းစင်းကောက်ယူနေတဲ့တောင်ရှိစီလိုက်ပါလာတဲ့ဗင်္ဂါးတစ်စီးကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကလူစီကားကမြောက်ယထာပူရာယုံမှာလူများပြားထိခိုက်သေဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှာပဲအချမ်းပဲလူရှားမှုတွေကိုကူညီမှုနဲ့တနည်းရှိသူအရှာလေဗန်ဒေတာကလူ6ဦးကိုဖမ်းဆီးလိုက်ကြောင်းရုရှားဆိုရကပြောဆိုလိုက်ပါတယ်
။သတင်းကြီးချုပ်ကိုကောင်းလင်ဦးကကြေညာပေးခဲ့တာပါ။ဒီညနေတွေ့အစီအစဉ်ထုတ်လွှင့်မှုကတော့မတ်တင်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့တီယာဝမ်ဖြစ်ပါတယ်။စမိုင်းအီတန်စမရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းတိုမီတာ24.55နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တို့ရှင်ပေါ့ကျမရှင်နိုင်ကြပါစေရှင
This program has come to you from the Voice of America, Washington.